သူရရှင်များခင်2018ခုနှစ်ငင်းရဲနိုဘယ်ဆုကိုကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံကဆရာဝန်တဦးနဲ့လိန်အကြမ်းဖက်မှုခံရသူရာဇီဒီအမျိုးသမီးတဦးတို့ကိုပူးတွဲပြီးတော့ချီးမြှင့်မှုရွေးချယ်လိုက်ပါတယ်သူတို့နှစ်ဦးဟာလိန်အကြမ်းဖက်မှုကိုစစ်လက်နက်တစ်ခုဖြင့်အသုံးပြုကြကိုတက်ဖြတ်တဲ့နေရာမှာတက်တက်ကြွကြွဆောင်ရွက်ခဲ့ကြတဲ့အတွက်အခုလိုရွေးချယ်လိုက်တာဖြစ်တယ်လို့နော်ဝေးနိုဘယ်ကော်မတီကပြောဆိုပါတယ်ဂျက်ကာစတာပြပုထားတဲ့သတင်းတော်ကိုအခြေခံပြီးတော့အသေးစိတ်ကိုဥကြောစံသာတင်ပြပေးပါလိမ့်မယ်ခင်ဗျာ
The Norwegian Nobel Committee has decided to award the Nobel Peace Prize for 2018 to Denis Mukwege and Nadia Murad for their efforts to end the use of sexual violence as a weapon of war and armed conflict.
2018ခုနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုကို Denis Mukwege နဲ့ Nadia Murad ကိုချီးမြှင့်ဖို့ Norway Nobel Committee ကဆုံးဖြတ်လိုက်ပါတယ်။လိင်ကျန်းဖတ်မှုကိုလက်နက်ကင်ပဋိပက္ခတွေအတွင်းစစ်သုံးလက်နက်အဖြစ်အသုံးချမှုကိုအဆုံးသတ်နိုင်အောင်သူတို့ရဲ့အားထုတ်မှုအတွက်ဒီလိုရွေးချယ်တာဖြစ်ပါတယ်။ဒီလိုစစ်ရာဇဝတ်မှုမျိုးကိုတိုက်ဖြတ်ရေးအတွက်အလေးထားဆောင်ရွက်နေတဲ့နေရာမှာအခုစုရွေးချယ်ခံရသူနှစ်ဦးစလုံးဟာအရေးကြီးတဲ့နေရာကပါဝင်ခဲ့ကြပါတယ်။
နိုဘယ်ဆုကော်မတီဥက္ကဋ္ဌ Barry Rees Anderson တောက်ကြံနေကစတော့ဟ ோம் မြို့မှာကျင်းပသွားတာဖြစ်ပါတယ်။သူကိုယ်တိုင်စစ်ရဇဝတ်မှုကျူးလွန်တာခံခဲ့ရသူတူဖြစ်တဲ့ Nadia Murad ဟာလိင်အကြမ်းဖက်မှုခံရတာကိုဆက်ပြီးနှုတ်ဆိတ်နေကြတဲ့အမျိုးသမီးတချို့ရဲ့လူမှုရေးအစဉ်လာကိုထုတ်ဖောက်ညှဉ်းဆန်ပြီးသူနဲ့တကွတခြားသူလိုပဲလိင်အကြမ်းဖက်ခံခဲ့ရသူတွေကိုစားဖော်ထုတ်ပြောဆိုခဲ့တာဟာသူမတူတဲ့ရဲစွမ်းသတ္တိကိုပြသလိုက်တာဖြစ်တယ်လို့ဆိုပါတယ်။နာဒီယာမူရတ်ဟာအီရတ်နိုင်ငံမြောက်ပိုင်းကယာဇီဒီအမျိုးသမီးတူဖြစ်ပါတယ်2014ဩဂုတ်လတုန်းကသူတို့နေထိုင်တဲ့ကျေးရွာကို IS အကြမ်းဖက်သမားတွေတိုက်ခိုက်ပြီးယာဇီဒီတွေကိုမျိုးတွန်းအောင်စက်ဖြတ်ခဲ့ပါတယ်ရာပေါင်းများစွာရဲစစစက်ဖြတ်ခံရနေရွယ်တဲ့အမျိုးသမီးတွေနဲ့အရွယ်မရောက်သေးတဲ့မိန်းကလေးတွေကိုတော့လင်းကျွန်းတွေအဖြစ်ဖမ်းဆီးခေါ်ဆောင်သွားခဲ့တာဖြစ်ပါတယ်မူရတ်ဟာ IS အကြမ်းဖက်သမားများစွာတို့ရဲ့အကြိမ်ကြိမ်မတိမ်ပြုကျင့်တာတခြားမဖွဲ့မရလုပ်တာတွေကိုခံခဲ့ရပြီးတဲ့နောက် IS တို့အဓိပ္ပာယ်ဖွင့်ဆိုထားတဲ့အတိုင်းအမှုတရားကိုအခြေခံပြီးလူမဆန်ရက်စက်တဲ့အစ္စလမ်ဘာသာတွေကိုမဝင်စက်ပစ်မယ်လို့ထင်ကြောက်ခံခဲ့ရသူဖြစ်ပါတယ်။သူ့လိုပဲဘဝတူယဇီဒီမင်္ဂလေးစုစုပေါင်း3000ခန့်ရှိခဲ့ပါတယ်။နောက်3လအကြာမှာတော့သူထွက်ပြေးလွတ်မြောက်သွားခဲ့ပြီးတဲ့နောက်သူ့ရဲ့ဆိုးရွားတဲ့အတွေ့အကြုံတွေကိုဖော်ထုတ်ပြောကြားခဲ့တာပါ။အဲဒီနောက်2016ခုနှစ်သူအသက်23နှစ်အရွယ်မှာကုလသမဂ္ဂရဲ့လူကုန်ကူးခံရသူတွေရဲ့ဂုံသိက္ခာဆိုင်ရာဂုံလူဆောင်သံမကြီးအဖြစ်ခန့်အပ်ခြင်းခံခဲ့ရပါတယ်။အခုအသက်25နှစ်အရွယ်မှာတော့သူဟာလူမျိုးလုံးသက်ဖြတ်မှုနဲ့တခြားရက်စက်ကြံ့ကြုံမှုတွေမှာဒုက္ခခံခဲ့ရသူအမျိုးသမီးတွေကိုကူညီဖို့ Nadia Initiative ကိုတည်ထောင်လာသူတူဖြစ်နေပါပြီ။သူရဲ့စွန့်ဆောင်ချက်နဲ့ပတ်သက်ပြီးကုလသမဂ္ဂအတွင်းမှုချုပ် Antonio Guterres ကအခုလိုမှတ်ချက်ချပါတယ်
။ Murat ရဲ့ခွန်အားရှိတဲ့စော်မှုဟာကဘာတော်ဟန်ကလူတွေစီကိုရောက်ရှိခဲ့ပြီးသူနဲ့တခြားအမျိုးသမီးတွေအများပြားပေါ်ကျူးလွန်ခဲ့တဲ့ဆိုးရွားတဲ့ရာဇဝတ်မှုတွေကိုကုလသမဂ္ဂစုံစမ်းစစ်ဆေးရမှာအထူးအရေးပါခဲ့ပါတယ်
။သဖာမီယာအထူးကဆရာဝန်တူဖြစ်သူ Denis Mukwege ကတော့ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာလိင်အကြမ်းဖက်မှုခံရတဲ့သူတွေကိုဘဝတစ်ချောင်းလုံးအကူအညီပေးလာခဲ့သူဖြစ်ပါတယ်။လူပေါင်း6သန်းလောက်ဆေးဆုံးခဲ့ရတဲ့ကွန်ဂိုနိုင်ငံရဲ့ရှီလီယားလှတဲ့ပြည်တွင်းစစ်မှာလင်းကျမ်းဖက်မှုခံရသူဒုက္ခသည်လူနာထောင်ပေါင်းများစွာတို့ကိုအကူအညီပေးနေခဲ့ပါတယ်။ဒါအပြင်စစ်ပွဲတွေလက်နက်ကင်ပဋိပက္ခတွေအတွင်းလင်းကျမ်းဖက်မှုကိုအဆုံးသတ်ဖို့ကဘာစီအောင်ဆောင်ရွက်နေသူတို့လည်းဖြစ်ပါတယ်။သူ့ရဲ့အခြေခံမူဝါဒကတော့ Justice is everyone's business တရားမျှတမှုရရှိရေးဟာလူသားတိုင်းရဲ့တာဝန်ဖြစ်တယ်ဆိုတာပါပဲ။သူနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအတွင်းမှုချုပ် Guterres က
သူကလက်နက်ကင်ပဋိပက္ခအတွင်းပိတ်မိပြီးမရင်းကျင်တာနိုင်ထက်စီးနေလောက်တာနဲ့ကြောက်မဲ့ဖွယ်မတော်မတရားမှုတွေကြုံတွေ့ခဲ့ရတဲ့အမျိုးသမီးတွေရဲ့အခွင့်အရေးတွေအတွက်ကြောက်ရွံ့မှုမရှိဘဲစွန့်ဆောင်ခဲ့သူတူဖြစ်ပါတယ်။သူ့အသက်အန္တရာယ်ချိန်ချောက်ခံရမှုတွေကြားကသူ့ရဲ့ဆေးရုံဟာမတရားပြုကျင့်ခံရသူတွေအဖို့ကွန်းခိုစရာဖြစ်ခဲ့ပါတယ်
။ဒီနှစ်ချင်းမြင့်တဲ့ငင်းရဲနိုဘယ်ဆုဟာအယ်ဖရက်နိုဘယ်ရဲ့ဆန္ဒနဲ့အကိုက်ညီဆုံးဖြစ်အောင်ဖန်တီးထားတာဖြစ်တယ်လို့လည်းနိုဘယ်ဆုရွေးချယ်ရေးကော်မတီရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။လက်ရှိစုကြည့်ပမာဏကတော့အမေရိကန်ဒေါ်လာ 1.1 ဆန်ဖြစ်ပါတယ်ခင်ဗျာ။